အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုဝင်ရောက်မဲ့အမေရိကန်နိုင်ငံသားဦးဝင်ကြီးရက်စ်တီလာဆန်အနေနဲ့ရခိုင်ပြည်ထောင်စုတခုထဲမှာဟုတ်ပဲမြန်မာနိုင်ငံတွင်းမှာအရေးတကြီးဖြစ်ရှင်းဖို့လိုတဲ့ကိစ္စတွေကိုလည်းဦးစားပေးဆွေးနွေးဖို့မြန်မာအရေးဆောင်ရွက်နေသူတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားဦးဝင်ကြီးခီးစဉ်အတွင်းဘလို့ကိစ္စတွေကိုမိမောင်းထိုးပြစေချင်တာလဲဆိုတာကို
VOA မြန်မာပိုင်းကအမေခါစုစည်းတင်ပြပါပါရှင်။အမေရိကန်နိုင်ငံသားဦးဌာနရဲ့ထုတ်ပြန်ချက်အရမေရိကန်နိုင်ငံသားဦးဝင်ကြီးအာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုဝါလာရောက်မှာဖြစ်ပါတယ်။နေပြည်တော်ကိုနိုဝင်ဘာ15ရက်နေ့မှာရောက်လာမဲ့ဝင်ကြီးတေလာဆင်ဟာမြန်မာအစိုးရအဖွဲ့ထိတ်တန်းခေါင်းဆောင်တွေအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကလူသားဘေးဒုက္ခဆိုင်ရာအ
ေးကြီးဆုံးလုပ်ငန်းတစ်ခုဟာတနိုင်ငံလုံးငြိမ်းချမ်းရေးဖြစ်တာကြောင့်ဒီပေါ်မှာအမေရိကန်နိုင်ငံအပြင်နိုင်ငံတကာကပိုအလေးထားဆောင်ရွက်တဲ့လို့ထောက်ပြလာသူကတော့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးအောင်သူငိမ့်ပ
ါကျွန်တော်ဒီမှာအားကျန်လို့ခေါ်တဲ့အရေးပေါ်တဲ့ကိစ္စရှိတယ် important လို့ခေါ်တဲ့အရေးကြီးတဲ့ကိစ္စတွေရှိရပါတော့ကျွန်တော်တို့အခုငြိမ်းချမ်းရေးကိစ္စလည်းအရေးကြီးပါတယ်နော်နောက်တစ်ခါကျတော့အားကျန်သဘောမျိုးလည်းဖြစ်ပါတယ်ဟုတ်အရေးပေါ်တာလည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုနိုင်ငံတကာဘက်ကကျတော့ဒီလိုမျိုးညာကိစ္စကသူတို့အမြင်မှာကအားကျန်လည်းဖြစ်တယ် important လည်းဖြစ်တယ်ပေါ့အရေးလည်းကြီးတယ်အရေးလည်းပေါ်တယ်ဆိုတော့သဘောမျိုးသုံးသပ်ကြတယ်ကျွန်တော်ကတော့ငြိမ်းချမ်းရေးကိစ္စကတော့ဟိုအရေးကြီးတယ်လည်းဖြစ်ပါတယ်ကျွန်တော်တို့ရှေ့လျှောက်ပြီးတော့ဟိုပြည်လျာပြည်လျာရောင်းနေနောက်တစ်ခါ federal ပြည်ထောင်စုဘယ်လိုတည်ဆောက်မလဲ democracy ဘယ်လိုတည်ဆောက်မလဲစသဖြင့်ဒါလည်းအရေးကြီးတဲ့ကိစ္စလို့ဆိုဖြစ်ပါတယ်
ဒီခိုင်းနေတဲ့မြောက်ပိုင်းမှာအာစာကျန်းဖတ်သမားတွေရဲ့တိုက်ခတ်မှုတွေဖြစ်ပွားပြီးနောက်မှာအဲ့ဒီဒေသကနေအစ္စလမ်ဘာသာဝင်တိမ့်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြတဲ့အတွက်ဒီပြဿနာဟာနိုင်ငံတကာဘက်ကအာရုံစိုက်စရာတစ်ခုဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံထဲမှာစစ်ဘေးရှောင်ဒုက္ခသည်တွေမှာစားဝတ်နေရေးခက်ခဲနေပြီးပညာသင်ကြားလို့မရတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေရဲ့အရေးတွေကိုနိုင်ငံတကာကရောမြန်မာအစိုးရဘက်ကပါဒီထက်ပိုပြီးအလေးထားသင့်ပြီလို့လူခွေလှုပ်ရှားသူတော်ပေါက်ကြဘက်ကထောက်ပြတော်ပါတယ
်အခုကတော့မြန်မာနိုင်ငံရဲ့အခုကအရေးကြီးဆုံးအရေးဆက်ရပါအဲဒီတော့ဒီလိုမျိုးရေးဆိုဒီရင်ကြားရှိဆိုရဲ့အရာဟာဒါမှမဟုတ်ရင်လည်းလောက်တော့လေတလို့ဖြစ်တယ်ဖြစ်တယ်အဲဒီအခုကမှဆက်ပြီးဆက်ပြီးဆက်ပြီးအားလုံးဆုံးနေရတယ်အစိုးရအဓိကမထားတဲ့ကတော့နိုင်ငံတကာလည်းဒီလိုဆိုအားလုံးစိုက်ကြပြီဒီအော်ဒါတောင်းဆိုမှာဘုရားမရှင်ရဲ့ကလေးများဆက်ရှိတယ်။အမနေနဲ့ကလေးများဆက်ရှိတယ်လို့တမ္မာရေးချုပ်တဲ့နေရဲ့ကလေးများဆက်ရှိတယ်။အဝင်းရဲ့ဆက်ရှိနေရတယ်။အများကြီးဒါနဲ့ဒီကိစ္စကိုကျွန်တော်ရဲ့ဆောင်းဆန်ကြည့်လို့ကလေးကသိနေကြတဲ့ဆက်ကြတော့အစိုးရအဓိကမထားတဲ့ဆက်ကြတော့နန်းတကားလည်းဒီလိုဆိုအာရုံမစိုက်ကြဘူး။
88မျိုးစနဲ့ပွင့်လင်းလူအဖွဲ့စည်းကမမီမီကတော့နိုင်ငံတိုင်းလူခွင့်ရေးဆိုတာထက်နိုင်ငံတော်လုံခြုံရေးကိုပိုပြီးအလေးထားလှုပ်ဆောင်ကြတာကိုအမေရိကန်နိုင်ငံအစိုးရအနေနဲ့လက်သင့်ခံပေးဖို့လိုတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရေးမှာတရားဥပဒေစိုးမိုးရေးကိုပိုပြီးလှုပ်ဆောင်နိုင်ဖို့လိုအပ်နေသေးတာမို့ဒီရေးကိစ္စတွေကိုလည်းဦးစားပေးလှုပ်ဆောင်တဲ့ကြောင်းထောက်ပြသွားပါတယ်
။ဝေါ်နိုင်ငံမှာပေါ့နော်။ဒါကနိုင်ငံတိုင်းမှာရှိကြတယ်။အဲ့လူ့ရှင်ရေးနဲ့ပြင်လာလို့ရှိရင်နိုင်ငံရဲ့စိုးစားအာဏာတောင်းပြရတာမှာနိုင်ငံတိုင်းရဲ့တာဝန်ပဲနော်။ဒါကိုလည်းနားလည်ပြီးရှင်ရဲ့နောက်ပြီးတော့တောင်းနိုင်ငံမှာရှိတရားဥပဒေဆိုင်ရာပေါ့နော်။ရက်စစ်နဲ့ပတ်သက်ပြီးတော့တရားဥပဒေစင်ပြီးတော့ဒါလည်းပြည့်စုံပို့ပြီးတော့အသေးစိတ်ပေါ့နော်။အဲကွန်မြူနတီရှင်နဲ့နောက်ဆက်ပြီးတော့အကူအညီပေးရမှာလည်းပေါ့နော်။ကွန်မြူနတီရဲ့အဖွဲ့အစည်းတွေကိုစစ်ဆေးနေတာနော်ဒီလိုစကားပြောနေတယ်လည်းမပြောင်းလိုက်ရတော့ဘူးနော်အဲကွန်မြူနတီရှင်နဲ့
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေဟာလူမျိုးပြုတ်ရှင်းလင်းဖယ်ရှားတဲ့အခြေအနေရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနကသတ်မှတ်ဖို့အမေရိကန်လွတ်တော်အမတ်တွေကတွန်းအားပေးနေချိန်မှာပဲနိုင်ငံသားရေးဝန်ကြီးတေလာဆင်ဟာမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်ဝန်ကြီးတေလာဆင်ဟာသမ္မတဒေါ်နယ်ထရန့်နဲ့တူဂျပန်တောင်ကိုရီးယားတရုတ်ဘီအန်အန်နဲ့ဖိလစ်ပိုင်ခီးစင်တွေမှာအတူလိုက်ပါပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်